ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးဆွေးနွေးပြောဆိုခဲ့ကြပေမလို့ဒီဆွေးနွေးပွဲကနေထုတ်ပြန်တဲ့ကြေညာချက်မူကြမ်းထံမှာတော့ရိုဟင်ဂျာအရေးထက်သွင်းထုတ်ပြန်တာမရှိပါဘူး။ဒီပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြူတစ်ခုဖြစ်တဲ့Human Rights Watch ကစိတ်ပြက်မိတဲ့အကြောင်းပြောဆိုထားပါတယ်။မခင်ပြူတွေကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်ထည်ချင်းပါတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်ဖို့ရှိနေတဲ့ကြေညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ထည့်သွင်းဖော်ပြထားတာမတွေ့ရပါဘူး။ဒီနေ့အာဆီယံဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာတော့သတင်းတောက်တူကဒီရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးခဲ့ခြင်းရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့ပါတယ်။ဒီပေါ်ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော့ကီကအခုလိုပြောဆိုသွားပါတယ်
။ Well, I can confirm that the Rohingya people's plight was discussed in the plenary.
အားလုံးစုံညီအစည်းအဝေးမှာတော့ရိုဟင်ဂျာတွေရဲ့အရေးဆွေးနွေးခဲ့တယ်ဆိုတာကိုကျွန်တော်အတည်ပြုပြောနိုင်ပါတယ်။အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်နေတဲ့နိုင်ငံနှစ်နိုင်ငံကတင်သွင်းဆွေးနွေးခဲ့တာပါ။အထူးသဖြင့်မြန်မာနိုင်ငံကဒီရိုဟင်ဂျာကိစ္စကိုပြောပါတယ်။ပထမဆုံးအချက်ကတော့သူတို့အနေနဲ့ကိုဖီအာနန်အစီရင်ခံစာနဲ့အညီအကောင့်အထက်ဖို့ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတာနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုသတင်းပတ်၃ပတ်အတွင်းအပိသက်လှုံ့ဆော်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မူကြမှာထည့်သွင်းဖော်ပြခြင်းမရှိတဲ့အပေါ်စိတ်ပြက်မိတယ်လို့နိုင်ငံကလူ့ခွင့်ရေးလှုံ့ဆော်မှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကပြောဆိုထားပါတယ်။အခုဖြစ်ရကအာဆီယံအဖွဲ့ကြီးအနေနဲ့ထိရောက်မှုမရှိဘူးဆိုတာကိုပြသရာရောက်တယ်လို့အရှေ့တောင်အာရှဒေသမှာလူ့ခွင့်ရေးအခြေအနေဆုပ်ယုပ်နေတာကိုဖော်ပြလိုက်တာပဲလို့လည်း Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။မြန်မာအစိုးရလူမျိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုပြည်နယ်တွေကနေထွက်ပြေးအောင်စနစ်တကျလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ဒါလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်နေရာဇဝတ်မှုမြောက်တယ်လို့ Mr. Robertson ကပြောပါတယ
်။ We have found crimes against humanity perpetrated against the Rohingya.
လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုရိုဟင်ဂျာတွေပေါ်ကျူးလွန်နေတာကျွန်တော်တွေ့ပါတယ်။ဒီလိုဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကကြီးတဲ့အရာရှိသူကလည်းတည်ပြုထားတာပါ။ဒီမှာအနေနဲ့နယူးယောက်ကိုပြန်သွားပြီးဒီကိစ္စပြပပြောဆိုတာတွေပြင်နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှုအတွက်ငွေချေးရန်ပုံငွေတောင်းခံတာတွေလုံဆောင်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကအပေါ်ယံတွေ့ရတဲ့အခြေအနေပဲရှိနေပါသေးတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီသတင်းပတ်ထည်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့သူအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါရိုဟင်ဂျာဒုက္ခသည်အရေးကိုဖိအားပေးပြောဆိုဖို့လိုအပ်တယ်လို့လည်း Mr. Robertson ကပြောပါတယ
် We want him to tell Aung San Suu Kyi that this is not going to go away.
ဒီတင်ဆက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကိုပြောစီချင်တာကတော့ဒီကိစ္စကပြတ်ပြတ်သွားမဲ့ကိစ္စတစ်ခုမဟုတ်ဘူးဆိုတာနဲ့တကယ်ကိုစိုးရတဲ့တိစာတင်ရှားတဲ့လူခွေရချုပ်ပေါက်မှုတွေဖြစ်ခဲ့တယ်ဆိုတာကိုတာဝန်ခံပြောဆိုတိုက်တွန်းစီချင်ပါတယ်ဒါလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေဖြစ်ပါတယ်သတင်းပတ်6ပတ်8ပတ်လောက်ကာလအတွင်းလူ6သိန်းကျော်ထွက်ပြေးရတဲ့အခြေအနေမျိုးမှာအမေရိကန်အနေနဲ့ဘာမှမဖြစ်သလိုမျိုးမြန်မာစိုးရနဲ့ဒီပုံစံအတိုင်းဆက်ဆံမနေသင့်ပါဘူးဒီပြဿနာရဲ့ပမာဏကိုဒေါ်အောင်ဆန်းစုကြည်နားလည်ရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးတီလာဆန်အနေနဲ့လည်းမြန်မာစိုးရကအခုလိုချိုးဖောက်မှုတွေကိုစိတ်ရကျကျွလွန်နေမှာဆိုရင်နောက်ဆက်တွဲဆိုးကျိုးတွေရှိလာမယ်အမေရိကန်ပြည်တော်စုနဲ့ဥရောပသမဂ္ဂဖော်ဝင်နိုင်ငံတွေလိုနိုင်ငံတကာနဲ့ရောအမေရိကန်နဲ့ပါဆက်ဆံရေးထိခိုက်လာနိုင်တယ်ဆိုတာကိုနားလည်အောင်ပြောဖို့လိုအပ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်သွားရောက်တွေ့ဆုံခဲ့သူပြပကဒေသလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ပါရာမီလာဖတ်ချန်ကလည်းရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ကနေအလုံးကြီးနဲ့ထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ဆိုပြီးတော့အထူးသဖြင့်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေနှိပ်စက်ညှဉ်းပန်းခံရတာတွေနဲ့ပတ်သက်လို့ပြည်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာတင်ပြဖို့အထိကြိုးပမ်းသွားမယ်လို့လည်းပြောဆိုထားပါတယ်